ဥပ္ပယရတုနဲ့အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့မဘာသာတို့အပေါ်မစီမလျော်ပြောဆိုရဲဆိုတဲ့ဆွဆွဲချက်နဲ့မြန်မာနောင်တည်ရင်ဌာနအိဒါချုပ်ကိုဆွေဝင်းကိုရာဇဝတ်ကြီးဥပဒေအရအရေးယူပေးဖို့တိုင်ကြားထားမှုကိုကြောက်တရားမျိုးနဲ့တရားရုံးကဧပြီလ21ရက်နေ့ဒီကနေ့တောက်ကြံနေမှာပါလက်လိုက်ပါတယ်တိုင်ကြားသူကတော့အမှုကိုအထက်ရုံးနေမှာဆက်တင်သွားမယ်လို့ဆိုပါတယ်ဒီသတင်းပြည်သူကတော့ VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
မြန်မာနောင်သတင်းအက်ဒီတာချုပ်ကိုဆွေဝင်းကိုရာဇဝတ်ကြီးဥပဒေအရအရေးယူပေးဖို့ကိုတက်မျိုးကကြောက်တရားမျိုးနဲ့တရားရုံးမှာတိုင်ကြားထားမှုဟာအကြောင်းချက်ခိုင်လုံမှုမရှိတာကြောင့်ရာဇဝတ်ကြီးကျင့်ထုံးဥပဒေပုံမှန်203အရတရားရုံးကအမှုကိုပါလက်လိုက်တာဖြစ်တယ်လို့ကိုဆွေဝင်းရဲ့ဥပဒေအကြံပေးပုဂ္ဂိုလ်ဦးခင်မောင်မြင့်က VOE ကိုပြောပါတယ
်ကိုတက်မျိုးရဲ့တိုင်နာပေါ်မှာတော့မူလတရားရုံးဖြစ်တဲ့ဒီကြောက်တရားမျိုးနဲ့တရားရုံးကအမိတ်အပြတ်ချလိုက်တာပေါ့နော်အမှုကိုပလတ်လိုက်တယ်ဆိုတော့ဒီအမှုမစစ်တော့ဘူးပေါ့စစ်စည်းရမလို့တော့တဲ့အတွက်ပိတ်သိမ်းလိုက်တဲ့သဘောပါပဲ။ညာသို့ကျင့်ဆုံးဥပဒေပုံမှန်203မှာ203ရာဒီအမှုကိုပလတ်လိုက်တာပေါ့။ဆိုလိုတာကုသမျိုးရဲ့ချက်တော်မစစ်စည်းပဲပယ်လိုက်တဲ့သဘောပေါ့ဆရာမရဲ့
။မဘာသာဆရာတော်ဥဝီရသူနဲ့မဘာသာအဖွဲ့အပေါ်မလျော်မကန်ပြောဆိုရဲဆိုတဲ့ဆွဆွဲချက်နဲ့ကိုဆွေဝင်းကိုအရေးယူပေးဖို့ကြီးမြတ်နိုင်မျိုးနယ်မှာနေထိုင်သူကုသမျိုးရဲ့တိုင်ကြားမှုကိုကြောက်စရာမျိုးနယ်တရားရုံးကပလတ်လိုက်တာပါ။ဒီတိုင်ကြားချက်ကိုကြောက်တရားမြို့နယ်တရားရုံးကပယ်ချလိုက်ပြီမဲ့လေခရိုင်တိုင်းတရားရုံးတွေအထိအစင်းစင်တိုင်ကြားတော်အောင်မှာဖြစ်တယ်လို့ကိုသက်မျိုးဦးကပြောပါတယ
်ကျွန်တော်ရှင်းလေးဆက်လုပ်လိုက်ပါမယ်ခရိုင်ဆက်တက်မယ်တိုင်းဆက်တက်မယ်တရားလို့တော့ဆက်တက်မယ်ကျွန်တော်ကဒီအောင်အဆင်မပြေဘူးဒါကဟိုကျွန်တော်ဘာသာတာဝန်အတွက်အဆင်ပြေဘူးထင်လို့ကျွန်တော်ကဦးတိုက်လျှောက်ခဲ့တာလေကျွန်တော်ရှောက်လို့ရတော့ရှောက်မယ်တို့ကလည်းတို့လုံးဝမနေပယ်ချခြင်းနဲ့ပယ်ချဖို့
ဥယျာသူပါရာဇိကကြပြီးယဟန်ဘဝနိဋ္ဌိတန်သွားပြီဆိုတဲ့အကြောင်းတွေလူမှုကွန်ရက်မှာရေးသားခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ကိုဆွေဝင်းကိုမန္တလေးမဟာအောင်မြေမြို့နယ်အမှတ်9ရဲစခန်းမှာကိုကျော်မျိုးရွှေစုသူကဆက်သွယ်ရေးဥပဒေပုံမှန်66ကနေတရားစွဲဆိုထားပါသေးတယ်။ဒီအမှုနဲ့ပတ်သက်လို့ဧပြီလ5ရက်နေ့ကမန္တလေးမဟာအောင်မြေအမှတ်9ရဲစခန်းတာဝန်ရှိသူတွေကကိုဆွေဝင်းကိုစစ်ချက်ယူတာသက်တည်ကံပစ္စည်းရယူတာတွေလုပ်ခဲ့ပါတယ်။ဒီအမှုဟာစုံစမ်းစစ်ဆေးတဲ့အစင်မဲရှိသေးတာဖြစ်ပြီးအမှုတွေတိဆောက်ပြီးတရားရုံးကိုတင်ပြမလားဆိုတာကိုတော့ဧပြီလ24ရက်နေ့နောက်ပိုင်းမှာသိနိုင်မယ်လို့ကိုဆွေဝင်းရဲ့ရှေ့နေဦးခင်မောင်မြင့်ကပြောပါတယ
်။ကိုကျော်မျိုးရွှေရဲ့တန်ကြားချက်ကိုတန်ကြားချက်နဲ့သက်ဆိုင်တဲ့အကြောင်းအရာတွေကိုသူရဲရနေမှစုဆောင်းနဲ့စုံစမ်းစစ်ဆေးတဲ့အစင်မဲရှိသေးတယ်။သူကတော့အမှုကိုမတင်ရသေးတာ။သူကနှစ်ဆင့်ဆက်လုပ်ဖို့ကြံပါတယ်။မဟာအောင်မြေမြို့နယ်ဥပဒေအရာရှိခံကိုသူကဒီအမှုကိုရဲရတင်ပြပေးရပါတယ်။ကြားဆွဲအဖွဲ့အစည်းဖြစ်တဲ့ရဲရတိုက်ရိုက်ဆွဲလို့မရဘူး။ဥပဒေအရာရှိကိုတင်ပြတဲ့အခါမှာဥပဒေအရာရှိကအမှုကမခိုင်လုံဘူးဆိုသူပယ်ချပါလိမ့်မယ်။သို့မဟုတ်ဒီဆွဆွဲချက်တွေကအကြောင်းအရာတစ်ခုခုကိုကိုဆွေဝင်းကဖြည့်ချင်းပေးဖို့တောင်းရှိတယ်လို့ဥပဒေအရာရှိကသုံးသပ်လို့ရှိရင်တော့ဒီမှုတွေကိုတိဆောက်ပြီးတော့ဒီကျွန်တော်တို့မြို့နယ်တရားရုံးကိုဆက်ပြီးတော့တင်ရပါမယ်ကျွန်တော်တို့အဖြေတိတိကျကျသိရမှာဒီဒါမဲ့24နဲ့28ကြားလေးထဲမှာပြည်ရာရှိစီရတင်သိရမယ
်ကိုဆွေဝင်းရဲ့ရေးသားပြောဆိုချက်တွေဟာဥယျာသူကိုအတရင်ဖြတ်ရမရောက်ဘူးလို့သုံးသပ်ကြောင်းသာသနာကူညှိစွန်းတဲ့အချက်တွေမပါရှိကြောင်းသာသနာရေးဝန်ကြီးဌာနကဧပြီလ5ရက်နေ့မှာအကြောင်းပြန်ကြားထားတာလည်းရှိပါတယ်ရှင်